အရင်ဆုံးတော့ရခိုင်ပြည်နယ်အကြံပေးဖွဲ့တောရောက်ကြည့်ရတဲ့တဲ့ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီကနေ့မှာတော့မောင်တော်ဒေတာကဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်နေရတဲ့အပြင်ရခိုင်ပြည်နယ်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုပါတောရောက်ကြည့်ရှုခဲ့ပါတယ်။နေ့ရက်ကြာမဲ့ဒီလေးလာရေးခီးစဉ်ကအကြံပေးအဖွဲ့ရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုဖီရီမြန်မာပိုင်းတင်တော့မဲအမေခါကတင်ပေးပို့ထားပါတယ်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်ထယ်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာစတင်တည်ထောင်ခဲ့တဲ့အချိန်ကစပြီးအခုခီးစဉ်ကပထမဆုံးလာရောက်လေ့လာတဲ့ခီးစဉ်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံအငြိမ်းစားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆူရတ်ခီရက်ဆာဗီယာထိုင်းဦးဆောင်တဲ့ဒီအဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်ထယ်ဖို့ဆောင်ရွက်ရေးကော်မတီနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဒီလိုတွေ့ဆုံပြီးအခုလိုရခိုင်ဒေသကိုပထမဆုံးအကြိမ်တွားရောက်လေ့လာခဲ့တာဖြစ်ပါတယ်။အကြံပေးအဖွဲ့ဒီကနေ့တွားရောက်လေ့လာခဲ့တဲ့နေရာတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအတွင်းဝင်မှုဦးတင်မောင်ဆရာ VOE ကိုခုလိုပြောပြလာတာပါ။
အမောင်တော်မှာဟိုပြန်လေလက်ခံရေးနဲ့ပတ်သက်တော့လက်ခံရေးစခန်းတွေပါကြည့်တယ်နောက်တစ်ခါယာယီနေရာချထားမဲ့လာဖို့ကောင်ဟိုကြည့်တယ်အဲနောက်ကကျွန်တော်တို့အဲ့မှာပြန်လေနေရာချထားမဲ့ငခုရတို့ငခုရနဲ့နော်ဟိုတောင်ပြိုလက်ဝဲပေါ့နေရာတွေတော့ကြည့်ပါတယ်ငခုရမှာအဲ့မှာရှိတိုင်းရင်းသားတွေနဲ့တွေ့ပါတယ်တိုင်းရင်းသားတွေနဲ့နောက်အဲ့မှာအိမ်ဆောက်လုပ်နေတဲ့ဟို UEH ရှာဒီ Union Project ကအဖွဲ့နဲ့တွေ့ပါတယ်အိမ်ဆောက်လုပ်နေတဲ့ကိစ္စတွေတောင်ထမ်းဆောင်မှုရောက်ရှိနေတဲ့ဌာနဆိုင်ဝန်ထမ်းတွေနဲ့တွေ့ပါတယ်ဟိုဝင်ရောက်နေတဲ့ဆိုတော့ဟိုတန်တယ်မှာကြောက်ဖြူရောက်နေပါလေကြောက်ဖြူမှာကြောက်ဖြူမှာသွားပြီးတော့သူကမှကြည့်နေပါလေဒါပြီးတော့ကြည့်ရင်တော့သူကသွားမှာပေါ့ငပလီမှာရိုက်မှာဖြစ်ပါတယ်ကြောက်ဖြူကသူစီဝိုင်းစုံနဲ့အဲ့မှာရှိနေတဲ့လုပ်ငန်းတွေကိုသွားကြည့်တာဖြစ်ပါတယ်ဒါဓာတ်ငွေညွတ်တဲ့လုပ်ငန်းတွေအဲ့မှာဓာတ်ခွဲယုံတွေ
ဒီခီးစင်မှာတော့ဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီဝင်အချို့နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့လည်းလိုက်ပါသွားကြတယ်လို့ဦးတင်မောင်ဆွေကပြောပါတယ်ပြည်ရဲ့နဲ့ဩဂုတ်လကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကအကြံပြုချက်88ချက်ပါအပြီးသက်အစီရင်ခံစာထုတ်ပြီးဒါတွေကိုအစိုးရဘက်ကအကောင့်ထည့်ဖို့ဆောင်ရွက်ဖို့ကော်မတီအပြင်အဲ့ဒီအတွက်အကြံပေးအဖွဲ့ကိုနိုင်ငံတကာဘက်ကထင်ရှားတဲ့ပုံကိုယ်တွေကိုဖိတ်ကြားပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ်ဒီအဖွဲ့မှာအမေရိကန်ပြည်ထောင်စုကနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘေးရစ်ချက်ဆန်လည်းဒီအဖွဲ့မှာပါဝင်ပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကမြန်မာနိုင်ငံကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်ရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရက်ရွှေဆိုင်းလိုက်တာကြောင့်ဒီကနေ့အထိပြန်လာတာမရှိသေးပါဘူး။လက်ရှိမှာတော့မြန်မာအစိုးရဘက်ကပြန်လည်လက်ခံရေးအစဉ်သစ်ဖြစ်နေပြီလို့ဆိုထားပေမဲ့လည်းတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့အစဉ်သစ်မဖြစ်သေးဘူးဆိုတဲ့အကြောင်းပြချက်နဲ့အခုလိုရက်ရွှေဆိုင်ခဲ့တာလည်းဖြစ်ပါတယ်။အခုလိုရက်ရွှေဆိုင်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အခုလိုတုံ့တက်ပြောဆိုခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကရရှိတဲ့ information ကတော့သူတို့ဒီဒုက္ခသည်များဆိုင်ရာ commissioner ဒီ Mr. Kalam ကသူကတော့ဒီ joint working group မှာအဖွဲ့ဝင်လည်းဖြစ်ပြီးတော့ဒီ technical working group ကိုဦးဆောင်မဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲ့တော့တို့လက်တွေ့ Queen on the ground မှာဆောင်ရွက်တဲ့အချိန်မှာ form ဖြည့်ဖို့ဒါ paperwork တွေတို့အများကြီးလုပ်ရမယ် UNHCR နဲ့ပူးပေါင်းဆောင်ရွက်ရမယ်နောက်ဒီလူတွေဒီ voluntary return ချက်မဖြစ်ကိုကျွန်တော်တို့ UNHCR နဲ့ verify လုပ်ပေးဖို့လုပ်ရမယ်အဲ့တော့ဒီအစင်းနေပြီးတော့မှကျွန်တော်တို့ဒီ form တွေကိုကျွန်တော်တို့ဘက်ကတည်ရင်ဝင်ဆွဲမှာဖြစ်ပါတယ် on the ground မှာတို့ဘက်ကအချိန်ယူပြီးဆောင်ရွက်ရမှာဖြစ်တဲ့အတွက်တို့က delay လုပ်တဲ့သဘောပါနော်ဒီ season တို့ဘက်ကလည်း delay လုပ်တဲ့ဆိုပေမဲ့ဒါလုပ်တဲ့လုပ်ထိုက်တဲ့ပုံစံနေဖြေတာတွေတော့ကျွန်တော်တို့ UNHCR နဲ့ပူးပေါင်းဆောင်ရွက်တာတွေသူတို့ဘက်မှာစလုပ်နေပါအဲ့တော့သူတို့ဘက်က form တွေဖြည့်ပြီးကျွန်တော်တို့ဘက်ကိုစဆွဲတဲ့အချိန်မှာကျွန်တော်တို့ဘက်ကဒီလိုအပ်တဲ့စီစဉ်မှုတွေစတင်လုပ်မှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်း2019ခုနှစ်ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတော့ဆိုထားပါတယ်ရှင်